COVID-19 ကာယောဂါဖြစ်ပွားနေတဲ့ကာလအတွင်းကချင်ပြည်နယ်နမ်တီမြို့ကစစ်ဆောင်စခန်းတစ်ခုနဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသကကျေးရွာတွေမှာရိတ်ခါအခက်အခဲတွေ့ကြုံနေရတဲ့သတင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။ကချင်ပြည်နယ်နမ်တီမြို့နယ်လမ်းကွာရွာကစစ်ဆောင်စခန်းမှာ COVID-19 ဖြစ်ပွားနေတဲ့ကာလအတွင်းအလူရှင်အဖွဲ့အစည်းတွေကအရင်လိုလာရောက်တာမရှိတာကြောင့်အခက်အခဲတွေ့ကြုံနေရတာပါ။လက်ရှိအခြေအနေကိုလမ်းကွာရွာစစ်ဆောင်စခန်းတာဝန်ခံဥယော်ထုံကအခုလိုပြောပါတယ်
ကျွန်တော်တို့ဒီစစ်ဆောင်စခန်းမှာအခုဒီကလောဒီအဲကိုဗစ်ကြောင့်လားအဖွဲ့အစည်းတွေကအဖွဲ့အစည်းမှလည်းမလာတော့တယ်အဲဒီမှာစစ်မှန်ရိခာဒီဘာဒီတော်တော်လေးအခက်အခဲတော့ဖြစ်နေတယ်ကြာခါတိုင်းကြတော့ဝေါ်ဖုတ်ဒီဝေါ်ဖုတ်ဒီကြတော့သူတို့ကဆန်ဒီဘာဒီလာထောက်ပံ့နေရရှိတယ်။နောက်ပြီးတော့ဒီ KMSS ကတော့ပင်ဖူးဆိုပြီးတော့တလကိုတယောက်ကိုအာ1000လာပေးတာတည်းရှိတယ်။ဒါနဲ့လည်းဒီ COVID အာရောဂါကြောင့်အခုဒီလက်လက်3လလောက်ရှိပြီဆရာတို့မလာလား။
စခန်းရှိစစ်ဆောင်ပြည်သူတွေဟာအရင်ကအပြင်ထွက်ပြီးနေစားအလုပ်လုပ်ကင်နိုင်ပေမဲ့အခုအခါမှာအပြင်ထွက်ခွင့်ပိတ်ထားတာကြောင့်ပိုပြီးအခက်အခဲဖြစ်နေရတယ်လို့လည်းပြောပါတယ်ပြီးခဲ့တဲ့လတွေကတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကတာဝန်ရှိသူတွေသူတို့စခန်းကိုလာရောက်ပြီးဆက်ပြာနဲ့ mask တချို့ပေးဝေးတာရှိပေမဲ့တခြားထောက်ပံ့တာမရှိကြောင်းအေဘီလာအတွင်းကတော့ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC ကိုအကူအညီတောင်းခံထားကြောင်းပြောပါတယ်လန်ကွာစစ်ဆောင်စခန်းဟာ2018ခုနှစ်အေဘီလာမှာစတင်ဖွင့်လှစ်ခဲ့တာဖြစ်ပြီးလူဦးရေ900ကျော်လောက်နေထိုင်နေတာဖြစ်ပါတယ်ဒီအပိုင်းတွေအတွင်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းလာရှိုးခရိုင်အတွင်းကတအန်းပလောင်ကျေးရွာတွေမှာရိခာအခက်အခဲတွေ့ကြုံနေရတာကြောင့်တအန်းတန်ဃာတော်များအဖွဲ့ဗဟိုနဲ့တအန်းလူမှုကူညီရေးအသင်းကြောင်မဲတို့ကတွားရောက်ကူညီထားပါတယ်တအန်းတန်ဃာတော်များအဖွဲ့ဗဟိုရဲ့အတွင်းရင်မှုဦးတိတ်ခညာနာကရွာပေါင်း12ရွာကလူ1200ကျော်လောက်ကိုကူညီပေးထားကြောင်းအခုလိုမိန့်ကြားပါတယ်
စနေရသွားခဲ့တယ်မိုင်းရယ်က6ရွာရယ်မိုင်းရော်က6ရွာရယ်အဲ့ဒီမှာဦးဇင်းတို့ကဆန်ရယ်စီရယ်စားရယ်စက်ပြမုံရယ်ပြီးလို့ရှိရင်အပားတုပေါ့လေအဲ့လိုဟာလေးတွေကိုင်းထောက်ပံ့ခဲ့တယ်ပြီးလို့ရှိရင်စေဝါးတွေလည်းယူသွားတယ်ပေါ့စနေရပေါင်းရင်တော့လူရည်ကဟောပေါ့ဦးဇင်းတို့လူရည်တို့တိတိကျဟိုအရှင်းတော့မရဘူးနော်ဒါပေမဲ့ဦးဇင်းတို့ထုတ်တဲ့အထုပ်ကိုပုံမူပြီးလို့ရှိရင်လူရည်က1000နဲ့အထက်မှာတော့ရှိတာ
တအန်းပလောင်ကြီးဝါတွေရဲ့အခက်ခဲကိုလည်းအခုလိုဆက်ပြီးမိန်ကြားပါတဲ
့ဘူမူရင်းကလေးကအဲ့ဒီနေရာဒီမှာကပင်မအလုတ်ကန်ပေါ့လေတောင်မဲဒေသတွေလိုလက်ဆက်တွေပါတော့ဟိုတင်းစင်းနဲ့အများဝင်ဝင်ရှိတဲ့ဟာမျိုးမရှိဘူးသူတို့အလုတ်ကအဲ့တော့သူတို့ကလူစားလိုက်လို့တာရှိတယ်ပလိုင်းတွေရက်တာတွေဖြားတွေရက်တာတွေအဲ့လိုမျိုးတွေဒီမှာတွားရောင်းတာတွေရှိတယ်အခုကိုဗစ်ကာလအတွင်းကျတော့တချို့က9ရက်တစ်ပတ်ကြီးပိတ်တယ်လေအများဆုံးကတော့9ရက်တစ်ပတ်9ရက်တစ်ပတ်ကြီးမှာသူတို့လက်ရောင်းကြတယ်မှာပြာရည်တို့ဘာလို့ပေါ့လေအဲ့လိုမျိုးတွားရောင်းကြတယ်အဲ့တော့ငါးရက်တစ်စီးပြိတဲ့အခါသူတို့မှာအဲ့ဒါကိုရောင်းစရာနေရာလေမရှိဘူးသူတို့မှာဝင်ရဲမရှိဘူးမရှိတဲ့အခါကျတော့အစားတောက်ကအခက်အခဲကျင်းပြရတယ်အဲ့ဒါလေးကိုဟိုအဲ့ဒီမှာရှိတဲ့ဆရာတော်တွေကအခုတို့စီအကြောင်းကြားရခဲ့တော့ကြားရပြီးတော့ကုလူပေးရတာဖြစ်တယ
်တအန်းចောင်းသားလူငယ်အဖွဲ့ကကောက်ယူထားတဲ့စီရင်အရာဆိုရင်စုစုပေါင်းအခက်အခဲတွေ့ကြုံနေရတဲ့ကြီးရွာပေါင်း43ရွာရှိပြီးအဲ့ဒီရွာအများစုဟာကားလမ်းမပေါက်တဲ့ကြီးရွာတွေဖြစ်ပါတယ်ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်